မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာငားလာတဲ့ရောက်လာချိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့စားတောက်ကုန်ဈေးနှုန်းတွေတိတိသားသားတက်နေတဲ့အတွက်ဝင်ငွေသိပ်ပြီးမရှိတဲ့ပြည်သူတွေအခက်ကြုံနေရကြောင်းမြန်မာနိုင်ငံထဲမှာစားနပ်ရိက္ခာအကူအညီတွေပေးနေတဲ့ WFP ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်တာဝန်ရှိသူတွေကပြောတယ်လို့ကုလအတွင်းမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The price increase is especially troubling at a time when 80% of households in Myanmar have lost nearly 50% of their income this year. WFP plans.
အနေနဲ့မှာကုန်စည်နှုန်းတွေတိုးလာနေတဲ့အတွက်အထူးသဖြင့်ဒီနှစ်ထဲဝင်ငွေထက်ဝက်လောက်ကျော့သွားတဲ့အိမ်တော်စုတွေကရာခိုင်နှုန်း80လောက်ပါအခက်ခဲတွေနဲ့ရင်ဆိုင်နေရတာပါ။ဒါကြောင့်မြို့ပြဒေသကလိုအပ်ချက်ရှိနေသူနှစ်တန်းလောက်ကိုအကူအညီပေးဖို့အတွက် WFP ကစီစဉ်နေတယ်လို့ပြောတော့တာပါ။February လကစပြီးစားတောက်ကုန်ဈေးနှုန်းတွေဥပမာစားသုံးစီကိုချင်းရင်ဈေးက40ရာခိုင်နှုန်းတက်လာတယ်လို့တခြားစားတောက်ကုန်ဈေးတွေလည်းတိတိသားသားတက်လာနေတာကိုတွေ့အထူးဆိုရင်လည်းလို့ WFP ကပြောပါတယ် WFP ကမြို့ပြဆင်ချေဖုံးနေလူတုနှစ်တန်းလောက်တက်ကိုအကူအညီပေးဖို့စီစဉ်ထားတာဖြစ်ပြီးတော့ရန်ကုန်တိုင်းလှိုင်းသာယာမြို့နယ်ကလိုအပ်ချက်ရှိနေတဲ့အသူပေါင်း3,300ကျော်ကိုတော့မကြသေးခင်ကပဲစားနပ်ရိက္ခာတွေဖြန့်ဝေပေးထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးရောဗန်လည်ပတ်မှုပါတုံ့ဆိုင်နေတယ်လို့တပိတ်မှောက်တာတွေဆက်ယုံပိတ်သိမ်းမှုတွေကြောင့်အလုတ်ကံတွေလည်းဆုံးရှုံးနေတာဖြစ်ပါတယ်။ဆန်ပဲနဲ့တတိဝန်လံပြပတင်ပို့လို့ရှိတဲ့မြန်မာနိုင်ငံမှာလာမယ့်လပိုင်းအတွင်းလူပေါင်းသန်းချီပြီးစားနပ်ရိက္ခာပြတ်လတ်နိုင်တယ်လို့ WFP ကတတိပေးထားတာပါ။